မြန်မာနိုင်ငံဒေသများပြားမှာရေကြီးတဲ့တံကြောင်ဩဂုတ်လ6ရက်နေ့အထိဆိုရင်လူပေါင်း 33,000 ကျော်ဒေဒန်တဲ့88ဦးသေဆုံးသီးနှံဆိုင်ရေက 213,000 ကျော်ပျက်စီးဆုံးရှုံးတဲ့အကြောင်းလူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြည်လည်နေရာကြားသားရေးဝန်ကြီးဌာနကထုတ်ပြန်ထားတာကိုလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရွက်ရေး UNOCHA ရန်ကုန်ရုံးရဲ့ဩဂုတ်လ6ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အရေးပေါ်အကူအညီတွေပေးဖို့ဒီဘေးရန်တွေကနေလက်ရှိစားနပ်ရိက္ခာမလုံလောက်မှုနဲ့အာဟာရမပြည့်ဝမှုပိုဆိုးလာမယ့်အရေးဒါစီဖို့မြန်မာစစ်တော်နဲ့ပူးပေါင်းပြီးတော့အလင်းအမြန်လှုပ်ဆောင်နေပါတယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဒေါမ်စကပယ်လီကပြောပါတယ်။ဩဂုတ်လ6ရက်နေ့ထိဆိုရင်လူပေါင်း 33,000 တွဲစားနပ်ရိက္ခာ 389 မက်ထရစ်တန်ကျော်ရေတန်းလုပ်တဲ့ဆေးပြား632,000ကျော်အပြင်စားနပ်ရိက္ခာနေစရာအကာအကွယ်ကျန်းမာရေးရေနဲ့တန့်ရှင်းရေးတို့အတွက်အကူအညီတွေပေးထားပြီလို့ UNOCHA ရန်ကုန်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စကိုင်းနဲ့မကွေးတိုင်းဒေသကြီးတွေ၊ရခိုင်နဲ့ချင်းမြင့်နယ်တွေကသွာလာရခက်ခဲတဲ့နေရာတွေစီရောက်ဖို့ရအကူအညီပေးအဖွဲ့တွေအနေနဲ့တည်ယူပို့ဆောင်ရေးခက်ခဲတွေရင်ဆိုင်နေရပြီးမြန်မာတာဝန်ရှိသူတွေ၊နိုင်ငံတွင်းအဖွဲ့အစည်းတွေနဲ့အနီးကပ်ပူးပေါင်းလှုပ်ဆောင်နေတယ်လို့ UNOCHA ကပြောပါတယ်။အခုဆိုရင်ရာသီဥတုအခြေအနေကောင်းလာပြီးပဲခူး၊ဧရာဝတီနဲ့ရန်ကုန်တိုင်းဒေသကြီးတွေဘက်ကရေတွေစီးသွားနေတဲ့အတွက်ရေရတိုးလာပြီးစိုးရင်ရတဲ့အဆင့်အထိရောက်သွားပြီးတော့နောက်ထပ်နေရာတွေမှာရေကြီးမှာကိုစိုးရင်လာရတယ်လို့လည်းသတိပေးထားပါတယ်။ရေပေးတန်တဲ့လူလူကိုနောက်ထပ်ကူညီထောက်ပံ့ဖို့ရံမုံငွေအစ်စ်တွေပေးမယ်အကြောင်းနိုင်ငံတကာလူရှင်တွေကမြန်မာအစိုးရနဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကိုကတိပြုထားပြီးလို့ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ရေကြီးကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်ရေပေါ်အခြေအနေတုံ့ပြန်လှုပ်ဆောင်ရေးရံမုံငွေဆိုင်ရာကုလသမဂ္ဂဗဟိုဌာန CERF မြန်မာနိုင်ငံရေးပေါ်အခြေအနေတုံ့ပြန်လှုပ်ဆောင်ရေးရံမုံငွေ ERF2 ကနေနောက်ထပ်ရံမုံငွေတွေပေးဖို့ကိုလည်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂယုံကပန်ကြားထားပါတယ်။